စစ်တပ်ကအာဏာသိမ်းထားတဲ့မြန်မာနိုင်ငံမှာလက်နက်ကိုင်အဖွဲ့အစည်းအသေးအသေးအနေနဲ့စာသင်ကျောင်းတွေကိုမိမိတို့စီရဲအတွက်အသုံးပြုတာကိုရောကျောင်းတွေကိုတိုက်ခိုက်တာတွေကရှောင်ကျဉ်ကြဖို့ GCPEA ကပညာရေးကဏ္ဍတိုက်ခိုက်ခံရမှုကာကွယ်ရေးကဘာလုံးဆိုင်ရာညွန်ပေါင်းအဖွဲ့ကတိုက်တွန်းလိုက်ပါတယ်။ပြီးခဲ့တဲ့နှစ်နှစ်အတွင်းကဘာတလောပညာရေးကဏ္ဍတိုက်ခိုက်ခံရမှုပိုများလာတယ်လို့ GCPEA ရဲ့အစိုးရခန်းစာမှာတာဝန်ရှိသူတွေကပြောဆိုထားပါတယ်။ဆက်သွယ်မေးမြန်းထားတဲ့ကိုညာဝင်းအောင်ကဆက်ပြောပြပါလိမ့်မယ်။
ကမ္ဘာနိုင်ငံအတော်များများမှာကိုဗစ်ကံရောဂါကြောင့်စာသင်ကျောင်းတွေယာယီပိတ်ခဲ့ဘူးရာကတပူပေါ်နှစ်ပူဆင့်ဆိုသလိုတချို့နိုင်ငံတွေမှာလက်နက်ကင်ပိဋိပတ်ခတွေကြောင့်လွန်ခဲ့တဲ့နှစ်နှစ်အတွင်းတကမ္ဘာလုံးမှာစာသင်ကျောင်းတိုက်ခတ်ခံရမှုပေါင်း 9,000 ကျော်ရှိလာတယ်လို့ GCPEA ရဲ့ဇွန်လတရနေ့ထုတ် Education Under Attack 2022 အစီရင်ခံစာအသစ်မှာဖော်ပြလိုက်တာပါ။အဲ့ဒီလိုတိုက်ခိုက်မှုတွေအတွင်းတကမ္ဘာလုံးကဆရာဆရာမကျောင်းသားနဲ့ပညာရေးဝန်ထမ်းစုစုပေါင်း9,000 ကျော်ထိခိုက်ဒဏ်ရာရတာဒါမှမဟုတ်တေဆုံးခဲ့ရတာမျိုးရှိခဲ့တယ်လို့စာမျက်နှာ265ရှိတဲ့အစိုးရခန်းစာကဆိုပါတယ်။ဒီလိုကမ္ဘာတော်လားစာသင်ကျောင်းတွေတိုက်ခိုက်ခံရတဲ့နိုင်ငံစီးရင်ထဲမှာမြန်မာနိုင်ငံကိုထည့်သွင်းဖော်ပြထားပါတယ်။ GCPEA အဖွဲ့ရဲ့လေ့လာမှုအရမြန်မာနိုင်ငံမှာပြီးခဲ့တဲ့နှစ်နှစ်အတွင်းစာသင်ကျောင်းကိုတိုက်ခိုက်တာစစ်စခန်းတွေအဖြစ်အသုံးချတာစတဲ့လုပ်ရပ်ပေါင်း200ကျော်ရှိတယ်လို့ဒီအစိုးရခန်းစာပြုစုရာမှာပါဝင်တဲ့သူတွေသည်ဒေါက်တာမာရီကာဆိုလိုက်ကီကရှင်းပြပါတယ
် In Myanmar and in other countries around the world we see both military and non-state armed groups perpetrating attacks on education and using schools
မြန်မာနိုင်ငံမှာရောတခြားနိုင်ငံတချို့မှာပါအစိုးရတပ်ဖွဲ့ကရောအစိုးရမဟုတ်တဲ့လက်နက်ကိုင်အဖွဲ့တွေကပါပညာရေးကဏ္ဍကိုတိုက်ခိုက်နေတာတွေ့ရပြီးစာသင်ကျောင်းနဲ့တက္ကသိုလ်တွေကိုစီရီစခန်းတွေဖြစ်အသုံးချနေကြတာပါဒါကတကယ့်ပြဿနာချီဖြစ်ပါတယ်စစ်တပ်ကအာဏာသိမ်းခဲ့ပြီးနောက်ပိုင်းမြန်မာနိုင်ငံတွင်ပညာရေးကဏ္ဍတိုက်ခိုက်ခံရမှုပေါင်း220ကျော်ရှိပါတယ်
။ပြည်သူ့ကာကွယ်ရေးတပ် PDF နဲ့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တချို့ကတော့စစ်ကောင်စီတပ်ရဲ့လက်နက်ကြီးပစ်ခတ်မှုနဲ့လေကြောင်းတိုက်ခိုက်မှုအတွင်းစာသင်ကျောင်းတွေပျက်စီးခဲ့ရတယ်လို့ပြည်တင်ပြောဆိုသလို PDF အဖွဲ့တွေကစာသင်ကျောင်းနဲ့ပညာရေးမှုယုံတွေကိုဘုံထောင်တိုက်ခိုက်တာဖောက်ခွဲတာတွေလုပ်ခဲ့တယ်လို့စစ်ကောင်စီဘက်ကလည်းပြန်လည်ဆွဆဲခဲ့ပါတယ်။စီအာနာတင်းဆန်းကျင်တဲ့အဖွဲ့တွေရဲ့ဖောက်ကွဲတိုက်ခိုက်မှုကြောင့်အခုချိန်ထိစာသင်ကျောင်းပေါင်း300ကျော်ပျက်စီးခဲ့ရပြီးအရသာပြည်သူ30ကျော်သေဆုံးခဲ့ရတယ်လို့စစ်ကောင်စီကသူတို့ရဲ့သတင်းစာရှင်းလင်းပွဲတွေမှာဖော်ပြပါတယ်ဒီလိုတိုက်ခိုက်မှုတွေမှာဘဲဘက်ကပဲတာဝန်ရှိသည်ဖြစ်စေ GCPE အဖွဲ့အနေနဲ့ကျူးလွန်တဲ့အဖွဲ့တွေကိုပြစ်တင်ပြောဆိုဖို့ရည်ရွယ်တာမဟုတ်ပဲ CAPD ပခကြောင့်ပညာရေးကဏ္ဍထိခိုက်နေရပုံကိုမီးမောင်းထိုးပြကျင်တာလို့ဒေါက်တာမာရီကာဆိုလိုက်ကီကပြောပါတယ
် The purpose of this report is not about, you know, blaming one side. This report is not to call out any one perpetrator.
ဒီစီရင်ခံစာရဲ့ရည်ရွယ်ချက်ကတစ်ဖက်ဖက်ကိုအပြစ်တင်ပြောဆိုဖို့မဟုတ်ပါဘူး။ဘသူတွေကဒါကိုကျူးလွန်နေပါတယ်ဆိုပြီးဖော်ထုတ်ဖို့လည်းမဟုတ်ပါဘူး။စီရီပဋိပက္ခကြောင့်ပညာသင်ယူနိုင်ခွင့်ကိစ္စမှာဘလောက်ထိခိုက်နေရတယ်ဆိုတာကိုသာပြောချင်တာပါ။
ပညာရေးကဏ္ဍတိုက်ခိုက်မှုတွေကြောင့်လူငယ်တွေပညာသင်ကြားပိုင်ခွင့်ဆုံးရှုံးသွားစေတယ်လို့သူကထောက်ပြပါတယ်။ဒါကြောင့်ကျောင်းတွေကိုတိုက်ခိုက်တာမျိုးရှောင်ကျဉ်ကြဖို့လက်နက်ကင်အဖွဲ့အစည်းအသီးကို GCPEA ကတိုက်တွန်းကြောင်းဒေါက်တာမာရီကာကပြောပါတယ
်။ So we encourage, you know, both Tatmadaw or state armed forces as well as non-state armed groups to avoid using schools for military purposes.
တမရော်လိုအစိုးရတပ်ဖွဲ့ကိုရောအစိုးရတပ်ဖွဲ့မဟုတ်တဲ့လက်နက်ကိုင်အဖွဲ့တွေကိုပါတောင်းဆိုချင်တာကကျောင်းတွေကိုမိမိတို့စစ်စခန်းတွေအဖြစ်အသုံးပြုတာကိုရှောင်ကျဉ်ကြပါစာသင်ကျောင်းတွေတိုက်ခိုက်တာမျိုးကိုလည်းရှောင်ကျဉ်ကြပါလို့တောင်းဆိုချင်ပါတယ
်ဒီလိုတိုက်ခိုက်မှုတွေအတွက်ဘယ်သူမှတာဝန်ရှိတယ်လဲဆိုတာစုံစမ်းဖော်ထုတ်ပြီးဥပဒေကြောင်းအရအေးအေးယူသင့်တယ်လို့လည်းသက်ဆိုင်ရာအစိုးရတွေကိုတိုက်တွန်းကြောင်း GCPE အစိုးရခန်းစာမှာဖော်ပြထားပါတယ်တကယ်လို့ကောလိပ်အပါဝင်တကဘာလုံးကစာသင်ကျောင်းတွေကိုဖောက်ခွဲတိုက်ခိုက်တာနဲ့တပ်ဆွဲထားတာတွေဟာ2019နဲ့2020ခုနှစ်အတွင်းသုံးပုံတစ်ပုံမြင့်တက်သွားပြီးမနှစ်2021ခုနှစ်တုန်းကလည်းကိုဗစ်ကာလကျောင်းပိတ်ရဲ့များတဲ့ကြားကအလားတူနှုံမျိုးဆက်ရှိနေတယ်လို့ GCPE အဖွဲ့ကပြောပါတယ်စာသင်ကျောင်းတိုက်ခိုက်ခံရမှုများတဲ့နိုင်ငံတွေထဲမှာမြန်မာအပါဝင်အာဖဂန်နစ္စတန်ကိုလံဘီယာနိုင်ဂျီးရီးယားအီသီယိုးပီးယားမိုဇမ်ဘစ်မာလီအဇာဘိုင်ဂျန်စားတဲ့နိုင်ငံတွေဖြစ်တယ်လို့အစိုးရခန်းစာမှာရေးသားထားပါတယ်ခင်ဗျာ